ရဥပဒေစိုးမိုးရေးတရားမြတ်တရေးနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာနှစ်ဆောင်လွန်ခဲ့တဲ့ဒီဇင်ဘာလကထွက်လာပါတယ်။မြန်မာရှေ့ဒီလောကရဲ့လွတ်လပ်မှုအခြေအနေ The Independence of Lawyers in Myanmar ဆိုတဲ့စာရန်ကိုဂျနီဗာအခြေစိုက်အပြည်ပြည်ဆိုင်ရာဥပဒေပညာရှင်ကော်မရှင် ICJ ကဒီဇင်ဘာ3ရက်နေ့ကထုတ်ဝေပါတယ်။ဒီဇင်ဘာ13ရက်နေ့ရောက်တော့ပြည်ထောင်စုလွှတ်တော်ရဲ့ဥပဒေပြုလုပ်ငန်းကိုသုံးသပ်တဲ့ Not a Rubber Stamp Rubber ဒစိတ်တုံးမဟုတ်ပါဆိုတဲ့စာရန်ကို Brussels အခြေစိုက် International Crisis Group ICJ ကထုတ်ပြန်ပါတယ်။ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အများစုဟာစစ်ဘိုလ်လူတွေနဲ့စစ်ဘိုလ်တွေဖြစ်ကြတဲ့အတွက်သူတို့တင်မြှောက်ထားတဲ့အစိုးရလုံသမျှကိုထောက်ခံလိမ့်မယ်လို့ယူဆခဲ့ကြပါတယ်။ပါတီစတဲ့အတွေ့အကြုံသာရှိတဲ့စစ်တပ်ကတီထွင်လိုက်တဲ့နိုင်ငံရေးစနစ်ဖြစ်တာမို့အာဏာရပြီးခိုင်ဖြိုးပါတီကသာကြီးစိုးလိမ့်မယ်လို့ယူဆခဲ့ကြပါတယ်။ဒါပေမဲ့လက်တွေ့မှာတော့ထင်သလိုမဟုတ်ပဲတက်ဝင်လှုပ်ရှားနေတာတွေ့ရပါတယ်တဲ့။ပြီးခိုင်ဖြိုးပါတီဟာအများစုမဲကိုတုံးပြီးလွတ်တော်ကိုလက်ဝကြီးအုပ်တာမျိုးမလုပ်သေးပဲပြုမြင့်လုပ်ငန်းတွေမှာပါဝင်နေတယ်လို့ဆိုပါတယ်
။ဒီလိုဥပဒေပြုအဖွဲ့အစည်းမှာပါတီဆွဲကင်းလောင်အောင်ဆောင်ရွက်သူဟာဒီလူတော်နဲ့အမျိုးသားလူတော်ဥက္ကဋ္ဌတွေဖြစ်တယ်လို့ဆိုပါတယ်တတိယအာဏာအရှိဆုံးစစ်ဘိုလ်အဖြစ်ထင်ရှားခဲ့တဲ့ဥရွှေမန်းရဲ့ဆွမ်းဆောင်မှုကြောင့်လူတော်နေရဟာတက်ဝင်လှုပ်ရှားပြီးအုပ်ချုပ်ရေးအာဏာကိုထိန်းចောင်းနိုင်တဲ့အဆင့်အထိရောက်လာတယ်လို့ဆိုပါတယ်စစ်တပ်ကိုယ်စားလှယ်တွေကလည်းပြုပြင်ရေးလှုပ်လှကြပါတယ်တဲ့နိုင်ငံရေးအကျဉ်းသားလှုပ်ပေးဖို့အတိုက်ခံဘက်က2018ဩဂုတ်လမှာအဆိုပြုတာကိုစစ်တပ်ကိုယ်စားလှယ်ကထောက်ခံကြောင်းဖော်ပြထားပါတယ်ဒါပေမဲ့လွှတ်တော်မှာကြာကြာနေရင်တီးကြားအကျိုးစီးပွားရှိလာပြီးစစ်တပ်နဲ့ကင်းကွာသွားနိုင်တာမို့စစ်တပ်ကိုယ်စားလှယ်တွေကိုပုံမှန်ပြောင်းလဲနေတာတွေ့ရတယ်လို့သုံးသပ်ထားပါတယ
်။စစ်ဘိုလ်ကိုယ်စားလှယ်ကအရသာကိုယ်စားလှယ်ကိုအထင်သေးပြီးဝေဖန်တဲ့အတွက်အခြေအတင်ပြောတာမျိုးတွေကိုလည်းဖော်ပြထားပါတယ်။အမျိုးသားအကျိုးစီးပွားကာကွယ်ရေးဆိုပြီးမိမိတို့ရဲ့အခွင့်အရေးကအကျိုးစီးပွားကိုကာကွယ်ဖို့ကြိုးစားတဲ့လွှတ်တော်အမတ်တွေလည်းရှိပါတယ်။ညညစွာဆန္ဒပြခွင့်ဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပြီးခွင့်ပြုချက်မရဘဲဆန္ဒပြသူကိုထောင်ချနေတဲ့ကိစ္စဟာလွှတ်တော်ကိုအယုံအကြည်ခင်းမဲ့စေပါတယ်။စစ်အာဏာရှင်စနစ်အောက်မှာနှစ်ပေါင်းများစွာအမိန့်နာခံသူတွေကဝေဖန်ချက်ကိုလက်ခံပြီးအကြမ်းဉာဏ်တောင်းခံတာနဲ့အပြန်အလှန်ဆွေးနွေးတာကိုတိုးတက်မှုလို့ဆိုပါတယ်။လွှတ်တော်လုပ်ငန်းထိရောက်အောင်မြင်ဖို့အတွက်ကိုယ်စားလှယ်တိုင်းမှာကိုယ်ပိုင်ရုံးရှိဖို့လိုအပ်ပြီးမယ်ဒီကိစ္စကိုအကောင့်ထည့်ဖို့ဖို့ဦးစားမပေးနိုင်သေးဘူးလို့ဆိုပါတယ
်မြမတရားစီရင်ရေးစနစ်ဟာအဂတိလိုက်စားပြီးကမောက်ကမဖြစ်နေတယ်လို့ယုံကြည်ကြတာကြောင့်ရှင်းနေရဲ့အခန်းကဏ္ဍဟာဂျားပွဲစားတာဖြစ်တယ်လို့တိုင်းသူပြည်သားကယူဆပါတယ်တရားသူကြီးရဲတပ်ဖွဲ့ CID ရဲမှုကင်းဌာနဥပဒေအရာရှိဓာတုဗေဒဝန်ဆရာဝန်တပ်သေးနဲ့အမှုတွေအကြားရှင်နေကဂျားပွဲစားလုပ်ပေးရတာမို့အရေးချင်းကအရေးမကြီးပဲအဆက်အသွယ်ရှိဖို့နဲ့ငွေရှိဖို့ကပိုအရေးကြီးတယ်လို့ဆိုပါတယ်ငွေများတရားနိုင်စနစ်လို့ပြောနိုင်ပါတယ်စစ်တပ်အကျိုးစီးပွားနဲ့ပတ်သက်တဲ့အမှုတွေမှာရှင်နေတွေဟာအလွန်အန္တရာယ်များပါတယ်ရှင်နေ4000ကျော်ရှိပေမဲ့အများစုဟာအသွင်ကူးပြောင်းရေးကိစ္စမှာနှုတ်ဆက်နေပါတယ်နှစ်ပေါင်းများစွာအာဏာပိုင်တွေကအနှောက်အယှက်ပေးခဲ့တာကိုတွေးကြောက်ပြီးစိုးရိမ်ပူပန်နေကြပုံရပါတယ
်စစ်အာဏာရှင်ကြီးစိုးတဲ့အနှစ်20ကျော်ကာလမှာရှင်းနေ1000ကျော်အေးအေးယူခံရပါတယ်ရှင်းနေလိုက်စဉ်အသိခံကြရတာများပါတယ်တရားဥပဒေစိုးမိုးရေးအတွက်တရားသူကြီးနဲ့ရှင်းနေဟာအဓိကခန်းကပါဝင်ပါတယ်အဖြစ်မှန်ကိုဖော်ထုတ်ရမှာရှင်းနေရဲ့ပညာထင်မြင့်မှုဟာအရေးကြီးတယ်လို့တရားသူကြီးကလည်းမှန်မှန်ကန်ကန်ဗဲမလိုက်ဖဲဆုံးဖြတ်နိုင်ဖို့လိုပါတယ်ရှင်းနေတဲ့တရားသူကြီးအပြန်အလှန်လေးစားမှတ်တာတရားဥပဒေစိုးမိုးနိုင်ပါလိမ့်မယ်။ဒါပေမဲ့မြန်မာပြည်မှာတော့ရှင်းနေတဲ့တရားသူကြီးဟာပြိုင်ဘက်လူဖြစ်နေပါတယ်တဲ့။အစိုးရနဲ့စစ်အာဏာပိုင်ရဲ့ဩဇာအာဏာအရှင်ဝါလွှမ်းမိုးတာကိုခံနေရတဲ့တရားသူကြီးဟာတရားဥပဒေနဲ့အညီစီရင်ချက်ချနိုင်မှာမဟုတ်ပါဘူး။ဒေသမအလုသမားဘက်ကယက်တီပြည့်တဲ့ရှင်းနေတွေကြောင့်ရှင်းနေပါဝင်တဲ့အခန်းကဏ္ဍကိုတံပိုးထားလာသူတွေရှိပါတယ်။ရတပ်ဖွဲ့ကလည်းအရင်လိုထင်တယ်လို့လုပ်လို့မရတော့မှသဘောပေါက်လာပုံရပါတယ်။ဒါပေမဲ့ရှင်းတွေဟာလွတ်လပ်စွာလုပ်ကိုင်နိုင်ဖို့ခက်ခဲနေတုန်းဖြစ်ပါတယ်။အထူးသဖြင့်နိုင်ငံရေးနဲ့ပတ်သက်တယ်လို့ယူဆတဲ့အမှုဆိုရင်အာဏာပိုင်ကရှင်းတွေကိုအရေးယူဒဏ်ခတ်နေတုန်းဖြစ်ကြောင်းဂျနီဗာအခြေစိုက် ICJ ဥပဒေကော်မရှင်ကသုံးသပ်ထားပါတယ်ခင်ဗျာ။